ကောင်းမြင်ပုံရောက်သွားမယ်နိဗ္ဗာန်ရောက်သွားမယ်ပေါ့လေနိဗ္ဗာန်ရောက်သွားရင်လေအဲ့ဒီနိဗ္ဗာန်မှာသွားဖြစ်ပြီးတော့နိဗ္ဗာန်ကျတော့ကွာမအိုမနာမသိနေရတော့မလို့ဒီလိုချင်းချင်းနေတတ်ကြတယ်ဟုတ်လားအဲ့တော့ဒီသဘောတရားဟာအခုဇာတိရှိရင်သရမရဏရှိတယ်ဆိုတဲ့သဘောတရားဟာမြတ်စွာဘုရားကပြောလို့ရှိရမှာမဟုတ်သူ့မှာသူတဘာဝအတိုင်းရှိတာဒါ natural law တစ်ခုပဲဒီ natural law ကိုဘယ်သူမှပြင်လို့မရဘူးဆိုတော့တဏှာမှာသွားပြီးတော့ဖြစ်ပြီးဟိဆိုရင်သရမရဏဟာဤကံလာတော့မှာပဲဒါကြောင့်မို့ဘုဒ္ဓဘာသာဝင်နေအနေနဲ့ပြောမစင်ဒီဟိုဟာဆိုတာမရှိဘူးအမှန်တမ်းပြောရင်ဘာခေါ်လဲ eternity ဆိုတာမရှိဘူးဖြစ်ဆိုတာရှိလာရင်ပြန်လိုက်တော့လာပဲတော့မမရအောင်နော်အဲ့တော့ကိုကဟိုဘောမှာသွားတော့ဖြစ်တော့ဖြစ်ရှင်တယ်မပြည့်ရှင်ဘူးဒီလိုဆန္ဒရှိကြတယ်တတ်တော်လေးကဒါမို့ we are not fair in our aspiration ဟုတ်လားတွားတော့ဖြစ်ရှင်တယ်ဆိုတော့နိဗ္ဗာန်ကိုပုံကြီးလို့ထင်ပြီးတော့အဲ့ဒီတော့တွားဖြစ်ရှင်တယ်ပြီးတော့မအိုမနာမသိဘဲနဲ့တောက်လျှောက်ကြီးနေသွားကြတယ်ဘယ်နည်းနဲ့မှမရဘူးဒါကြောင့်မို့ဘာပဲဖြစ်ဖြစ်အရှိအဖြစ်ရှိလာရင်အပြည့်ကဧကံရှိတော့တာပဲဆိုတော့ဒီသဘောတရားကိုမှတ်ထားမိရင်ခေါ်တာပြောတဲ့ heaven ဆိုတာမျိုးပဲတော့မှမရှိနိုင်ဘူးမနေ့ကပဲလူတယောက်နဲ့စကားပြောတယ်။တူတူခရင်ရ။ဒါသုဘတော်လာမှာယူဆရ heaven တော့မရှိဘူးပါလေ။အဖြစ်ရှိရင်အပြည့်ဧကန်ရှိတယ်။အဲ့တော့အဖြစ်သာရှိတယ်အပြည့်မရှိဘူးဆိုတာဘယ်တော့မှမရှိဘူး။ကောင်းပြီဒါသရမဏ။ဟောသရမဏကြတော့ခုပရိသတ်သမုပ္ပါစက်ကြီးကုံသွားတယ်လို့ဖြစ်ဘူးလား။ဖြစ်တယ်နော်။ဟေးအဲ့ဒီသရမဏကိုအကြောင်းပြုပြီးတော့အကျိုးဆက်အနည်းနဲ့ဘာတွေဖြစ်နိုင်ပြီးသလဲတဲ့။ကံတော့အခုလူပွားကြီးရောက်လာပြီ။နင်တို့အမြဲတမ်းပြောနေတာကြီးပဲလားဟမ်တခါတလေစိတ်ညစ်တာမရှိဘူးလားတခါလေငိုတာမရှိဘူးလားစိုးရိမ်တာမရှိဘူးလားနော်ဒုက္ခရောက်တာမရှိဘူးလားရှိတယ်ဒါတွေအားလုံးဟာလည်းဇာတိရဲ့အကျိုးဆက်ပဲဇာတိဆိုတဲ့လူဘဝမှာသူ့ပရိသတ်နေနေခဲ့မိတဲ့အတွက်ကြောင့်မို့အခုလူဘဝမှာဝန်နေရတယ်ပူဆွေးရတယ်ငိုကြွေးရတယ်ဒုက္ခတွေခံရတယ်ဒါတွေမရှိဘူးလားဖြစ်တယ်အဲ့ဒါတွေကိုလည်းပဲပရိသတ်သမုပ္ပါဒ်မှာမြတ်စွာဘုရားထည့်ဟောထားဒါမဲ့သူတို့ဟာဒီအင်္ဂါတစ်ခုအနေနဲ့อยู่ซ่าล่ะหมูเว้นเนี่ยดีสาติขึ้นล่ะยังขึ้นไหนเนี่ยเนาะขึ้นไหนเนี่ยอจุติยาอันนี้เนี่ยเมษวะพยาฮ้อท่าเอกันขึ้นมาแล้วไม่สู้รู้ตลอดขึ้นโหมะตัวเพียงขึ้นมาเอกันขึ้นมาแล้วไม่สู้รู้สุดแล้วบ้าสู้รู้ล่ะเนาะนัตติตัวขึ้นเนาะนัตติอ่ะตัวโหลูโหยกไม่ปอกฮู้ดิโหပြိုးနေတဲ့ရုပ်တမ်းပဲနေသွားတယ်တို့တော့ဇရာတို့ဟာတော့ရှိတာပေါ့အဲအိုရုပ်မရှိမပေါက်ဖဲနဲ့တေးတဲ့ခါကျလိုက်လို့တေးသွားတယ်ဒါနတ်ပြည်မှာဆင်းရဲမှုလူပြည်နဲ့ဆိုင်မရှိတဲ့လောက်ပါဒါကြောင့်မို့နတ်ပြည်မှာဆိုရင်အဲတချို့အကျိုးတရားတွေခုနပြောတဲ့ဟိုစိုးရင်တို့ပူစိုးတို့ဘာတို့နဲတယ်ပေါ့ဒါတို့တော့နတ်ပြည်မှာရှိတော့ရှိသေးတယ်မြမပြည်ရောက်သွားတဲ့ခါကျတော့ဒါတွေမရှိဘူးခန္ဓာကိုယ်ဒုက္ခတို့လည်းမရှိဘူးစိတ်ဒေါသဖြစ်တာတို့ပူဆွေးတာတို့ဘာလို့လဲမရှိဘူးအဲ့တော့ဗြမပတိတန်တွေနေရင်ဒရမရဏတော့ရှောင်းမရဘူးဒါပေမဲ့လို့တောကပရိဒီဝါဆိုတဲ့ဟာတွေကတော့ဖြစ်ဖို့အကြောင်းမရှိဘူးအဲဒါကြောင့်မို့အေကံဖြစ်မဲ့အကျိုးမဟုတ်တဲ့အတွက်ကြောင့်မို့အင်္ဂါတစ်ခုအနေနဲ့မြတ်စွာဘုရားကမဟုတ်ဘူးသို့တော့ဒါဖြစ်နိုင်တယ်ဆိုတဲ့အနေနဲ့မြတ်စွာဘုရားဆက်ပြီးတော့တောကပရိဒီဝါဒုက္ခသောမလတုပါယသာတံဘွန်တိဆိုတော့ဒီလိုဟောတော့လူပေါ်မှာဆိုတော့ဒါတွေအကုန်တွေ့ကြတာเนาะလူတိုင်းလူတိုင်းလည်းတွေ့ဘူးကြပြီဒီအဲ့ဒါတွေဟာဇာတိဆိုတဲ့ပရိသတ်တွေရဲ့အကျိုးဆက်ပဲဆိုတာဒါကိုနားလည်ထားရအောင်ကောင်းပြီအခုပရိသတ်သမုပ္ပါအင်္ဂါ7ခုတစ်ခုပြီးတစ်ခုပြောလာခဲ့တာဟုတ်လားအဲ့တော့အဲ့ဒီအသေးကသရမရဏပြီးတော့ဘယ်ရောက်မှာလဲအဲ့လိုသွားရအောင်เนาะမပြတ်လဲနေတယ်ဆိုတာဟုတ်လားအဲ့ဒီနေရာမှာတို့ကအခုအဝိဇ္ဇာကစပြီးတော့ပြောခဲ့တော့ကိုတတ္တဝါတွေရဲ့အစဟာနော်အဝိဇ္ဇာလားလို့မေးရင်ဘယ်နဲ့ပြောလောကကြီးမှာအဝိဇ္ဇာအစဖြစ်ခဲ့တာလားမဟုတ်ဘူးနော်ဒီနေရာမှာအဝိဇ္ဇာကတို့ကလူဆိုးပေါ့နော် culprit အလုံးထက်မြတ်တဲ့လူဆိုးဖြစ်တဲ့အကြောင်းကိုပရိသတ်သမုပ္ပါဒ်မှာထိတ်မှထားပြီးတော့သူ့ကိုဟောတာဒါမှမဟုတ်အဲ့ဒီအဝိဇ္ဇာမှာအကြောင်းမရှိဘူးသူ့ဘာသူဖြစ်လာတယ်ဒီလိုမဆိုလို့ဘူး
အဝိဇ္ဇာလည်းပဲသူ့ကိုဖြစ်စေတဲ့အကြောင်းတွေရှိတာပဲခေါင်းလည်းပဲသရမရဏတွေဖြစ်လာတယ်ဒုက္ခပရိဒုဝါတွေဖြစ်လာတယ်ဆိုရင်အဲ့ဒီလိုဖြစ်တဲ့အချိန်ခါမှာမောဟဆိုတဲ့အဝိဇ္ဇာလည်းပါလာပဲစိတ်ထဲမှာဘာခေါ်မလဲလောဘဖြစ်တယ်ဒေါသဖြစ်တယ်ဆိုလိပဲဒီအဝိဇ္ဇာဆိုတဲ့မောဟကတွဲပါနေတာခေါင်းလည်းပဲဒုက္ခပရိဒုဝါစသည်ဖြစ်တယ်ဆိုရင်လည်းပဲဒီမောဟကတွဲပါနေတာပဲအဲ့ဒါကြောင့်မို့ဒီမောဟအဝိဇ္ဇာကအကြောင်းမရှိဘူး तू ကနံပါတ်1အကြောင်းပဲလို့ဒီလိုမမှတ်ရဘူး There is no first cause in Buddhism နော် first cause လည်းမရှိဘူးအဲ့တော့ဒါမှမဟုတ် तू ကလူစိုးဘုံကြီးနံပါတ်1လူစိုးဘုံကြီးမို့လို့သူ့ကိုထိတ်မှထားပြီးတော့မြတ်စွာဘုရားကဟောရတယ် तू ရှိရင်ဒီနောက်ဟာဒီမဖြစ်ဘဲမနေဘူးဖြစ်တော့တာပဲအဲ့ဒါကြောင့်မို့သူ့ကိုထိတ်မှထားပြီးတော့ဟောရတယ်ဒါမှမဟုတ်တကယ့်ဖြစ်စဉ်မှာ तू ကစဖြစ်တယ်လို့ဒီလိုမတွေ့ရဘူးပြီးတော့တဏှာဆောင်မှာကြည့်လိုက်တဏှာကလည်းပဲလူစိုးဘုံတယောက်ပဲနော် तू ကလည်းပဲနောက်ပိုင်းကျတော့ तू ကဘုံကြီးဖြစ်ပြန်တယ်ဒါကြောင့်မို့သူ့ကိုအဲနောက်ပိုင်းရဲ့အစမှာ तू ဟောတာအဲ့ဒီတော့အဝိဇ္ဇာနဲ့တဏှာကိုဝတ်တရားရဲ့နော်ဒီသံဃာကြီးလဲနေတဲ့ဝတ်တရားရဲ့ဟိုအမြင့်နဲ့တူတဲ့တရားနှစ်ပါးလို့ဒီလိုသုံးတယ်အဝိဇ္ဇာရဲ့တဏှာတဏှာဖြစ်တယ်ဆိုရင်အဝိဇ္ဇာပါတော့လားနော်အဝိဇ္ဇာနဲ့တဏှာဟာတွဲပြီးဖြစ်တာပဲဟာတဏှာဖြစ်တဲ့ခါမှာအဝိဇ္ဇာမဖြစ်ဘူးလို့ပဲတော့မှမရှိဘူးအေးဒါကြောင့်မို့အမှန်တော့အတူတူပဲသို့တော်ဒီနေရာမှာပြဋ္ဌာန်းတာကိုလိုက်ပြီးတော့ဟိုတော့အဝိဇ္ဇာလို့ဟောပါတယ်ဒီမှာတဏှာလို့ဟောပါတယ်သူသဘောတရားလေးအဲ့တော့ဒီပရိစ္ဆေသမုပ္ပါဒ်သဘောတရားကြီးဟာဒီလိုပဲလဲနေမယ်နော်တစ်ခုဖြစ်လာတယ်ဒီတစ်ခုဖြစ်တော့နောက်တစ်ခုဖြစ်ပြီးတော့ဒါမဆုံးနိုင်တော့ဘူးသွားနေတဲ့ဘဝကတဘဝကသွားနေအဲ့လိုဘဝတစ်ခုကတစ်ခုတစ်ခုပြောင်းသွားနေရတာကိုသူကဘာလို့ခေါ်လဲဘဝတန္တရာလို့ခေါ်တယ်မဟုတ်လားနော်အဲ့ဒီဘဝတန္တရာကြီးကဖတ်ဖို့ရမြတ်စွာဘုရားကနီလံပေးတယ်အဲ့ဒါဒီပဋိစ္စသမုပ္ပါဒ်ဒါကိုဆက်ဝန်းလို့လည်းခေါ်တယ် feel ကြီးပေါ့နော် feel of life ဒီထဲမှာတစ်ခုခုတည်းကြလိုက်ရင်တစ်ခုခုပေါ်နင်းမရင်ရှေ့သွားပြီပေါ့ဆက်သွားအနေရတော့မှာပဲဟုတ်လားအဲ့လိုသဘောဖြစ်တယ်မဟုတ်လားဒါမှလို့ဖြတ်လို့ရတဲ့နေရာရှိတယ်နော်ဒါဖြစ်ပါရဲ့နော်ဘဝမဖြစ်အောင်လုပ်လို့ရတဲ့နေရာရှိတယ်အဲ့ဒါပဲနေရတာအဲ့လိုမရှိရင်တို့အများကလည်းနေရတော့မှဘုရားယဟန္တာဖြစ်တယ်ဆိုတာမရှိတော့ဘူးဟုတ်လားတနည်းအားဖြင့်တော့ဖြတ်လို့ရတယ်တော့အဲ့ဒီနေရာလေးနေလို့မှတ်ထားကြသေးတာဟုတ်လားဘယ်နေရာတော့သိလားဝေဒနာနဲ့တဏှာအစဝေဒနာဖြစ်ပါရဲ့နဲ့တဏှာမဖြစ်အောင်လုပ်လို့ရတယ်တဏှာမဖြစ်ရင်ဘုက္ခာတွေဖြစ်အောင်မလားမဖြစ်တော့ဘူးပေါ့တဏှာမှမဖြစ်ရင်ဥပါဒါဖြစ်အောင်မလားမဖြစ်ဘူးဥပါဒါမဖြစ်ရင်ဘဝဇာတိဇာမရမဖြစ်တော့ဘူးပေါ့ဒါပြောပရိစ္ဆေသုံးပါးစက်ကြီးကိုချိုးရိုက်ချိုးလိုက်မယ်နော်အဲ့ဒီနေရာမှာရိုက်ချိုးလို့ရတယ်အဲ့ဒီနေရာမှာဖြတ်လို့ရတယ်တခြားနေရာမှာတော့မရဘူးဘယ်နေရာမှာမှဖြတ်လို့မရဘူးအဝိဇ္ဇာရှိပြီဟဲ့ဆိုသင်္ခါရဧကံလာတော့မယ်သင်္ခါရရှိပြီဆိုရင်ဝိညာဉ်ဧကံလာတော့မယ်မရဘူးသွားဒါကြောင့်လို့ဝေဒနာဖြစ်ပြီဟဲ့ကောင်းပြီအဲ့ဒီဝေဒနာကနေပြီးတော့တဏှာမရောက်အောင်တဏှာမဖြစ်အောင်လုံးလို့ရတယ်ဘယ်လိုလုပ်မရှိဟမ်တရားမှတ်ရမှာနော်ဝိပဿနာရှုတယ်တရားမှတ်ဝေဒနာကိုပဲဘာခေါ်လဲနာကောင်းတဲ့ဝေဒနာလည်းကောင်းတယ်ပေါ်လို့မကောင်းတဲ့ဝေဒနာလည်းမကောင်းဘူးနာရင်နာတယ်စိတ်ညစ်ရင်စိတ်ညစ်တယ်ပျော်ရင်ပျော်တယ်စသည်ဖြင့်ဒီလိုဝေဒနာတွေကိုမှတ်နေတဲ့အခါကျတော့ဝေဒနာရဲ့သဘောကိုကိုယ်ကသိတယ်သဘောကိုသိတဲ့အခါဒီဝေဒနာဟာလည်းပဲဖြစ်ပြီးရင်ကြောက်တာပဲဖြစ်ပြီးရင်ကြောက်တာပဲဆိုတာသိရင်ဒီဝေဒနာနဲ့ပတ်သက်ပြီးတော့ကိုယ်မှာဆွဲလန်းမှုမဖြစ်တော့ဘူးအခုချမ်းသာတဲ့ဝေဒနာလေးရှိနေတယ်ဟုတ်လားဒီချမ်းသာတဲ့ဝေဒနာလေးကိုရှုတယ်ကောင်းတယ်ဆိုတော့ကိုယ်မှတ်နေတယ်ဆိုရင်အဲ့ဒီကောင်းတဲ့ဝေဒနာလေးဟာလည်းပဲကြောက်သွားတဲ့စာနားလည်လာတယ်သဘောပေါက်လာအဲ့လိုကြောက်သွားတဲ့စာသိနေရင်သူ့ကိုမဆွဲလန်းတော့ဘူးမလိုချင်တော့ဘူးပစ္စည်းတစ်ခုဟာမြဲတယ်တို့လိုတို့ကလိုချင်နေတာဆွဲလန်းတယ်ဟုတ်တယ်မဟုတ်လားဒါလေးဟာအခုချက်ချင်းပဲပြတ်သွားတော့မှာပဲဆန်လူကျင်နေလားမလို့ကျင်တော့ဖန်ကွက်ကလေးစားလာလေးဆိုတော့မင်းလက်ထက်လက်ရောက်လာခါလဲခွက်ကလေးသူကွက်သွားလိမ့်မယ်ဟဲ့ဆိုရင်လူကျင်ဦးမလားမလို့ကျင်ဘူးနော်အဲ့လိုမထင်လို့ဒါလေးကမြဲတယ်လို့ထင်လို့တို့ကလူကျင်နေတာဒါလေးကလှတယ်နော်ဒါဒီအယုတ်ကလေးကလှတယ်ဒီပစ္စည်းလေးကကောင်းတယ်ဆိုပြီးတော့ဒီလိုထင်ပြီးတော့ဆွဲလန့်နေကြတာသူ့ရဲ့
တဘောတရားတကယ်သိမြင်လာတဲ့ခါကျတော့ဆွလမ်းမှုမဖြစ်နိုင်ဘူးထို့တူပဲဝေဒနာရှုလိုက်တဲ့ခါကျတော့ဒီဝေဒနာဟာဖြစ်ပြီးရင်ပြတ်သွားတာပဲကြောက်တာပဲသူလည်းပဲအမြဲတမ်းနေတာမဟုတ်ဘူးဆိုတာသိအဲ့လိုသိလာရင်ဒုက္ခဝေဒနာကောင်းတဲ့ဝေဒနာဖြစ်လည်းပဲမဆွလမ်းနိုင်ဘူးမကောင်းတဲ့ဝေဒနာဖြစ်လည်းပဲကောင်းတာကိုမတောင့်တတော့ဘူးနော်အေးဒါကြောင့်မို့ဒီပရိစ္ဆေသဘုတ်ပတ်မှာဖြတ်လို့ရတဲ့နေရာရှိတယ်အဲ့ဒါဘယ်နေရာလဲဆိုဝေဒနာနဲ့တဏှာကြဝေဒနာနဲ့တရားတဏှာအစဘယ်နည်းနဲ့ဖြတ်မလဲဝိပဿနာနည်းနဲ့သာဖြတ်လို့ရတယ်။တခြားနည်းနဲ့ဖြတ်လို့မရဘူး။နော်။တရားထိုင်ရမယ်။တရားမှတ်ရမယ်။ရှုရမယ်။ပေါ်လာတဲ့ဝေဒနာကိုမလွတ်တမ်းရှုမှတ်ရမယ်။အဲလိုမလွတ်တမ်းရှုမှတ်လာလို့ဝေဒနာရဲ့သဘောကိုအေကံမြင်ပြီ။နော်ဝေဒနာဒီဝေဒနာဟာလည်းပဲဖြစ်လာပြီးတော့ပျောက်သွားတာပဲဆိုတော့အေကံမျက်စိနဲ့မြင်တယ်လို့ပေါ့လေ။မြင်လာပြီဆိုတဲ့ဒီနေ့မှာတဏှာဆက်မဖြစ်တော့ဘူး။အဲတဏှာဆက်မဖြစ်တော့ဘူးဆိုရင်ဒါပရိစ္ဆသမုပ္ပါဆက်ရဟကြီးပြတ်သွားပြီပေါ့အဲ့ဒါနဲ့ပတ်သက်တဲ့ပရိစ္ဆေသမုပ္ပါပြတ်သွားပြီပေါ့ဒါကြောင့်မို့ဒီပရိစ္ဆေသမုပ္ပါဆက်ရဟကြီးဟာဆုံးလင်သွားကြီးလို့ဟုတ်လားသွားနေတယ်ဆိုပေမဲ့လို့မြတ်စွာဘုရားကမှုတ်သေးဘူးနော်ဒါကိုပြတ်အောင်လှုပ်လှုပ်လည်းရသေးတယ်အဲ့ဒီနီးငါလည်းပြီးတယ်မင်းတို့ငါဟောမယ်ဆိုပြီးတော့ဒီမိသိမာပရိပဒါဆိုတဲ့အကျင့်စဉ်မြတ်စွာဘုရားဟောထားတယ်ရှင်းရှင်းပြောရင်ဝိပဿနာဆိုတဲ့အကျင့်စဉ်ကိုမြတ်စွာဘုရားဟောထားတယ်ဒါကြောင့်မို့ဒီတန်ត្រာကြီးကြည့်ပြီးတော့ဗောလေဒီတန်ត្រာကြီးတော့တို့ဘယ်တော့မှလွတ်မှာမဟုတ်ပါဘူးဆိုတော့လက်လျှော့ထားမှုမျိုးဗုဒ္ဓဘာသာမှာမရှိဘူးဟုတ်လားဒီတန်ត្រာမှာလွတ်အောင်လုပ်နိုင်တဲ့နိလန်ရှိတယ်အဲ့ဒီနိလန်ကိုလိုက်နာလို့တန်ត្រာမှာလွတ်သွားတဲ့ပုံကိုယ်တွေလည်းပဲနော်အဲအများကြီးသူ့နဲ့တွေ့ရှိခဲ့တယ်ဆိုတော့ဒီယုံကြည်ပြီးတော့တို့လည်းပဲကြိုးစားရင်တို့လိုပဲဖြစ်မှာပဲဆိုတော့ဒီသဘောတရားနားလည်ရဒါပရိသတ်သမုပ္ပါဆက်ရတဘောပဲအဲ့တော့ခုနလိုအသေးစိတ်တိပုကတော့မလွယ်သေးဘူးဒီအချိန်နေမှာနော်အခုလောက်ကလေးနားလည်ရင်ဟိုကတော်ပြီလို့ထင်တယ်ကောင်းပြီအဲ့ဒီမှာသူဟိုအတိတ်အနာကစသည်ဖြင့်ခွဲတာလေးတွေရှိတယ်ဟုတ်လားအဲ့တော့မင်းတို့နည်းနည်းလေးများဟိုတရိထားခဲ့မိလားမသိဘူးသင်္ခါရအရာဘာကိုယူလဲဟမ်သင်္ခါရအရာပြောပါခေါက်တာပြောထားပြီလားဟမ်ကံကိုယူရမလို့လားဟောပြည့်ပြည့်စင်တာဟုတ်တယ်လေတကယ်ယူတော့ဘာကိုယူလဲကုသိုလ်ကံအကုသိုလ်ကံကိုယူလဲကမ္မဘဝအရာရောအတူတူပဲမဟုတ်လားနော်သင်္ခါရအရာလဲကုသိုလ်ကံအကုသိုလ်ကံပဲကမ္မဘဝအရာလဲပဲကုသိုလ်ကံအကုသိုလ်ကံပဲဟုတ်တယ်မဟုတ်လားနည်းနည်းလေးများတန်တရားမင်းဖြစ်လိုက်ကြအောင်လားဘယ်နဲ့လဲငါကငုကူကြီးဆက်နေပါလားဖုန်းကြီးတော့လိုက်နားထောင်နေရတာနဲ့မစင်စားလို့အားပါဘူးဟုတ်လားမရ
ပါဘူးဟမ်မသိဘူးခင်ဗျာ
အေးအဲ့တော့အဲ့ဒီဘာကြောင့်ဒီငခုထပ်နေတယ်ထပ်နေတယ်လဲဆိုတာသိကျင်ရင်ဟိုဆက်ဝဲဒုတိယဟာလေးကြည့်လိုက်ကာလခွဲတာလေးကြည့်လိုက်ဟောအဝိဇ္ဇာနဲ့သင်္ခါရကိုဘာကာလလို့ပြောတာလဲအတိတ်ကလားနော်ဆိုတော့ဝิญဉာဏ်ဉာဏ်ယုတ်သာလနာဖတ်တဝိညာဉ်နေပြီးတော့ဘဝတိအောင်ကိုဘာလို့ပြောထားတာလဲအဲပိဿုပံကာလ၈ခုရှိတယ်ပြီးတော့ဇာတိနဲ့သရမဏနာကိုဘာလို့ပြောထားတာလဲအနာဂတ်ကာလလို့ပြောထားတယ်အဲ့တော့အဲ့လိုပြောတော့ကိုတို့ကဝิญဉာဏ်ဉာဏ်ယုတ်ကနေကြည့်နေတဲ့သဘောရှိတယ်နော်အတိတ်ပိဿုပံအနာဂတ်ဆိုတော့ relative ပဲမဟုတ်ဘူးလားနော်ဒီနေ့ကနေကြည့်တော့မနေ့ဟာအတိတ်မဟုတ်ဘူးလားလက်ဖြစ်ရပါလေအနာဂတ်ဖြစ်မယ်လက်ဖြစ်ရောက်တော့ဒီနေ့အတိတ်ဖြစ်သွားပြီနောက်တနေ့ကအနာဂတ်ဖြစ်မယ်အဲ့တော့အတိတ်ပစ္စုပန်အနာဂတ်ဆိုတာ relative ဒီမှာလည်းပဲအဲ့လိုပဲအဲ့တော့တို့ကအခုအလယ်ကနေကြည့်လိုက်အလယ်ကနေကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့သင်္ခါရကဘယ်ကာလမှာဖြစ်နေလို့အတိတ်ကာလမှာဖြစ်ဘဝကမ္မဘဝကအခုဘယ်ကာလမှာဖြစ်နေလို့ဟွဟွကမ္မဘဝလေပစ္စုပန်ဘဝမှာဖြစ်ဩကာလချင်းတူရလားနော်ဘဝအရာလည်းပဲကုသိုလ်ကံအကုသိုလ်ကံပဲသင်္ခါရအရာလည်းကုသိုလ်ကံအကုသိုလ်ကံပဲဒါမျိုးကာလချင်းတူရလားအဲအဲ့ဒါကြောင့်လို့နှစ်မျိုးဒီမှာဖြစ်နေတယ်သင်္ခါရအရာကိုအတိတ်မှာဖြစ်တဲ့ကုသိုလ်ကံအကုသိုလ်ကံကိုယူတယ်ကမ္မဘဝအရာကိုပစ္စုပန်မှာဖြစ်တဲ့ကုသိုလ်ကံအကုသိုလ်ကံကိုယူတယ်ဆိုတော့အခုတို့ဒီဘဝလူဖြစ်နေဒီဘဝမရောက်ခင်ကနောက်နောက်ဘဝတွေကပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံတွေကိုဘာလို့ခေါ်မလဲသင်္ခါရလို့ခေါ်တယ်အခုဒီဘဝမှာတို့ပြည့်တဲ့ကုသကံအကုသကံတွေကိုဘာလို့ခေါ်မလဲကမ္မဘဝလို့ခေါ်တယ်အဲ့ဒီလိုကာလအချင်းထူးခြားမှုရှိတဲ့အတွက်ကြောင့်မို့ကံတစ်ခုတည်းပြင်ရင်တဏှာမှာသင်္ခါရဖြစ်နေတယ်တဏှာမှာကမ္မဘဝဖြစ်တယ် ေးအဲ့တော့အခုဒါကာလ၃ပါးနဲ့ခွဲလိုက်ရင်အဝိဇ္ဇာနဲ့သင်္ခါရကအတိတ်ကာလနော်ဝိညာဉ်နာယုသလနာဖတ်တဝေဒနာတဏှာဥပါဒကမ္မဘဝကပိဿုပ္ပံဇာတိသရမရဏကအနာဂတ်ဒါအဲ့ဒီကာလခွဲပုံလေးကိုနားလည်ရောနားလည်ပြီးတော့သူ့အတွင်းသွားရင်ဆန်းဘာပြောတာအတိတ်အကြောင်းတစ်လွှာတဲ့အစွာလေးလွှာရှိတယ်တဲ့ four layers ပေါ့နော်အတိတ်အကြောင်းကတစ်ခုတဲ့ပိဿုပ္ပံအကျိုးကအစွာတစ်ခုတဲ့ပိဿုပ္ပံအကြောင်းကအစွာတစ်ခုတဲ့အနာဂတ်အကျိုးကအစွာတစ်ခုတဲ့နော်အဲ့လို layers ဆိုပြီးပြောတယ်အဲ့တော့အတိတ်အကြောင်းဘယ်လိုခုရှိတော့ဘာလဲအဝိဇ္ဇာနဲ့သင်္ခါရပိဿုပ္ပံအကျိုးဘယ်နှမျိုးတော့ငါးခုပိဿုပ္ပံအကြောင်းဘာလဲဘဝအနာဂတ်အကျိုးနှစ်ခုဟုတ်ပြီလားကောင်းပြီအောက်မှာအချင်းရံနေဆယ်ဆိုဖိုက်တာကဲဘယ်နဲ့လောက်ကြဟမ်ခုနအတိတ်ကြောင့်ဘယ်နှပါးကတွေ့ခဲ့တာနှစ်ပါးလားတွေ့တယ်အခုသူက၅ပါးပြောထားပြီဘယ်လိုလဲဘယ်လိုလဲညက်လက်ပြနေဆိုဟမ်ရှုပ်သွားပြီလားအေးခဲ့တယ်ခွာအဲ့တော့အဲ့ဒီဟာကိုနားလည်ဖို့ကြတော့ဟိုဘာခေါ်လဲဝတ်၃ပါးဆိုတာကိုနားလည်မှဖြစ်မယ်နော်ကမ္မဝတ်ကိလေသာဝတ်ဝိပါကဝတ်ဆိုတာရှိတယ်။အဲဒီဝတ်သုံးပါးဆိုတာကိုနားလည်မှဖြစ်မှာ။ဝတ်သုံးပါးဒီထက်ကအခုဒီပါခေါမလဲ။အခုပေးထားတဲ့ထက်ကမပါပဲဖြစ်နေတယ်နော်။အင်းနောက်ရွက်ဒီတော့ပါရင်ပါလိမ့်မယ်။ကိုယ်လည်းအဲ့ဒါတော့မလုပ်လည်းမရဘူး။ဟာပါရင်အောက်မှာ။အာဟုတ်ပြီသိနေရကြတာ။အဲကဲကြည့်တဲ့အောက်ကတဲဝိုင်းအသေးလေးမှာ။ကိလေသာဝတ်တဲ့။ကမ္မဝတ်တဲ့ဝိပါကဝတ်တဲ့ကိလေသာဝတ်ဆိုတာဘယ်ဟာတွေတော့အဝိဇ္ဇာတဏှာဥပါဒာကမ္မဝတ်ဆိုတာကမ္မဘဝနဲ့သင်္ခါရဝိပါကဝတ်ဆိုတာဥပပတ္တိဘဝဝိညာဉ်ဉာဏ်ယုတ်တာဘာသာဝေဒနာတဏှာအဲဝေဒနာဇာတိသမရဏဟုတ်ပြီလားကောင်းပြီအဲ့တော့အဲ့ဒီထဲကမင်းတို့တစ်ခုကိုယူရင်တခြားဟာတွေလည်းယူရမယ်တဲ့နော်ဝတ်ဒီကိလေသာဝတ်ထဲကတစ်ခုယူလိုက်ရင်ဟိုနှစ်ခုကလည်းပါလာနော်ဆက်ဆက်နေတယ်တို့ကြောင့်ကာမဝတ္ထေကတစ်ခုယူလိုက်ရင်လည်းနောက်တစ်ခုပါလာမယ်တဲ့ဟုတ်ပြီလားအဲ့တော့အခုသံဝိုင်းအကြီးထဲမှာအတိတ်အကြောင်းနှမျိုးပဲရှိတယ်ဟုတ်လားအဝိဇ္ဇာရယ်သင်္ခါရဒါမှမဟုတ်အောက်ကြည့်လိုက်အဝိဇ္ဇာကိုယူလိုက်ရင်ဘာမှပါလာမလဲတဏှာနဲ့ဥပါဒံတစ်ခုပါမလာဘူးလားအဲဒါဖြင့်သုံးခုမရအောင်လားသင်္ခါရယူလိုက်ရင်ဘာပါလာမလဲဟုတ်လေကာမဘဝပါလာတယ်သင်္ခါရနဲ့ကမ္မဘဝကမ္မဘဝလေဟုတ်တယ်မဟုတ်လားသင်္ခါရကိုယူပါလို့ပြောလိုက်ရင်သင်္ခါရရောကမ္မဘဝရောယူရတယ်အဲ့တော့အတိတ်ကြောင့်ဘယ်လိုဖြစ်သွားလဲငါးပါးဖြစ်မသွားဘူးလားပြန်ပြီးတရားကြည့်အောင်အဝိဇ္ဇာယူမယ်လို့ပြောတယ်အဝိဇ္ဇာယူလိုက်ရင်ဘာမှယူရမလဲတဏှာနဲ့ဥပါဒမယူရတော့မယ်ဆိုတော့ကမ္မဘဝကိလေသာဝေချင်းတူးနေလို့နော်ပြီးတော့သင်္ခါရကိုယူပါဆိုတော့သင်္ခါရယူလိုက်ရင်သင်္ခါရနဲ့တွဲပြီးဘာပါလာမလဲကမ္မဘဝပါလာဒါဖြစ်ရင်အတိတ်အကြောင်းဟာဟိုဆက်ဝန်းကြီးမှာနှစ်ပါးဖြစ်ပေမဲ့လို့တကယ်ယူတကယ်ကြတော့ဘယ်လိုဖြစ်သွားတော့ငါးခုဖြစ်သွားတယ်ရှင်းပြီပေါ့လားအဲကဲဟိုဘက်တွားရစံပါလေတဏှာဥပါဒံကာမဘဝအဝိဇ္ဇာသင်္ခါရပိဿုပ္ပံအကြောင်းငါးပါးကဲဟိုဆက်ဝန်းကြီးမှာကြည့်လိုက်စမ်းပိဿုပ္ပံအကြောင်းဘယ်နှပါးလဲ၃ပါးပါလေတဏှာဥပါဒံကာမဘဝအဲမင်းတဏှာယူရင်ဘာယူရတော့မလဲအောက်ကဆက်ဝန်းသေးကြည့်လိုက်အဝိဇ္ဇာနဲ့ဥပါဒံယူရတော့မယ်ဟုတ်ပြီလားအဲဟောဥပါဒံတော့ပါပြီးသားဆိုအဝိဇ္ဇာပေါ့လေနော်ပြီးတော့ဘာလဲဘဝကိုယူတော့ဘာယူရတော့မလဲကာမဘဝယူရတဲ့ခါကျတော့သင်္ခါရလည်းယူရတော့မယ်အဲ့တော့၅ခုပဲဖြစ်ဘူးလားနော်တဏှာဥပါဒံကာမဘဝဒီ၃ခုရဲ့တဏှာယူလိုက်တဲ့ကြောင့်အဝိဇ္ဇာလည်းယူရတော့တယ်ဆိုအဝိဇ္ဇာပါသွားပြီဟိုကာမဘဝယူလိုက်တော့သင်္ခါရယူရဆိုသင်္ခါရပါတော့ပိဿုပ္ပံအကြောင်းတော့အတကယ်ကျတော့၅ခုမဖြစ်ဘူးလားအဲတိုင်းပိဿုပ္ပံအကျိုးဘယ်နှခုလို့တင်းနေတိုးလေး၅ပဲ၅ခုဒါတော့ရှင်းနေပါပြောတယ်မလို့အနာဂတ်အကျိုးဘယ်နှပါလဲတော့ဟုတ်ပါဘူးအဲဟိုမှာ၂ပါးဆက်ဝန်းကြီးမှာ၂ပါးအောက်ဆံမှာပြောထားတာကြတော့ အနာဂါကျို့၅ပါးလို့ပြောမှာတော့လား
ပြ
ောဟဲ့မဟုတ်ဘူးစာစာရေးထားတယ်မလားစ
ာရေးတ
ာပါဟဲ့ပစ္စုပန်အကျို့၅ပါးအနာဂါအကျို့၅ပါးဟုတ်တယ်မလားအေးဟိုကျတော့အနာဂါမှာဘယ်နှခုရှိတော့နှခုရွာရှိတယ်ဇာတိရယ
်သ
ရမရဏရယ်အဲ့ဒါကျတော့ဘယ်လိုယူရမလဲဟုတ်တယ်ဇာတိသရမရဏဆိုတာအမှန်ကတော့ဝိညာဉ်နာယုတ်သလနာဖတ်တာဝေဒနာပဲအတူတူပဲဇာတိဖြစ်တယ်ဆိုဇာတိဖြစ်တဲ့အချိန်မှာဝိညာဉ်မဖြစ်ဘူးလားဖြစ်တယ်နာယုတ်မဖြစ်ဘူးလားဖြစ်တယ်စတဲ့ပြင်သွားပါเนาะဒါကြောင့်မို့ပစ္စုပန်ဒီလေဟိုအနာဂတ်အကျိုးအနေနဲ့ဇာတိသရမရဏလို့ဆိုတော့လည်းပဲသတိရမရဏလို့ဆိုလိုက်ရင်ဝိညာဉ်ဏ်ယုတ်တလာနာဖတ်တာဝေဒနာဆိုပြီးသားဖြစ်သွားတယ်။သူကဒါကြောင့်မို့ဟိုပစ္စုပန်အကျိုး၅ပါးနဲ့အနာဂတ်အကျိုး၅ပါးနဲ့အမှန်တော့အတူတူပဲ။ပြောတော့အနာဂတ်အကျိုးဟာသတိနဲ့သရမရဏဒီနှစ်ခုလို့ပြောတယ်။သတိရမရဏလို့ပြောလိုက်ရင်ဝိညာဉ်ဏ်ယုတ်တလာနာဖတ်တာဝေဒနာလို့ပြောတာနဲ့အတူတူပဲ။ဒါကြောင့်မို့အနာဂတ်အကျိုးတကယ်တမ်းကျတော့အနာဂတ်အကျိုးဟာဘယ်လောက်တော့ဘယ်နှပါတော့၅ပါးအဲ့ဒါကြောင့်မို့အတိတ်အကြောင်း၅ပါးပစ္စုပန်အကြောင်း၅ပါးပစ္စုပန်အကျိုး၅ပါးအနာဂတ်အကျိုး၅ပါးအဲ့ဒီဟာပေါင်းပြီးတော့အဲ့ဒါအဲ့ဒီ20ကိုအချင်းအရာ20လို့သူစာမှာသုံးဒါပြန်အကုန်တော့ဖြစ်သွားပြီနော်ကာလနဲ့ခွဲပြီးပြီအလွှာနဲ့ခွဲပြီးပြီပြီးတော့အဆက်၃ပါးနော်အဆက်၃ပါးရှိတယ်ဘာနဲ့ဘာတကြားမှာတစ်ဆက်တော့သင်္ခါရနဲ့ဝิญญဉ်ကြမှာတသက်အမှန်တော့ဘာလို့အတိတ်နဲ့ပြစ္ဆုတ်ပံချတသက်ဟုတ်ကဲ့လားပြီးတော့ဘယ်မှာတသက်တော့ဝေဒနာနဲ့တဏှာမှာတသက်နော်ဒါတော့ရှင်းသွားပြီပြီးတော့ဘယ်မှာတသက်တော့
ဘ
ဝဘဝကကမ္မဘဝပေါ့နော်ကမ္မဘဝနဲ့ဇာတိမှာတသက်တယ်အဲ့ဒါအစတ်၃မှာရှိတယ်အဲ့ဒီအစတ်၃မှာမှာဘယ်အစတ်သာတို့ကဝင်ပြီးတော့ဖြတ်နိုင်လို့ဝေဒနာနဲ့တဏှာသတ်တာဖြတ်နိုင်ဟိုဘက်ကအကြရမရအောင်ဟုတ်လားအေးဒါဖြစ်ရင်ပရိသတ်တဘုဘနဲ့ပတ်သက်လို့ဒါမှတ်မိရင်ပေါ့လေနော်မှတ်မိရင်တော်လေးအဲတီးမိခေါမိရှိသွားပြီရောနော်အေးကံအဝိဇ္ဇာပရိသတ်တဘုဘအင်္ဂါ7ပါးလို့ခေါ်တယ်အဲ့ဒီအင်္ဂါ7ပါးကိုပြန်ပြီးတော့ရေးလိုက်သမ်းပါအဝိဇ္ဇာတိုက်အဝိဇ္ဇာအင်္ဂါရာ
အဝိဇ္ဇာဉာဏ်ယောဂာဉာဏ်ယောဂာဉာဏ်ယောဂာဉာဏ်ယောဂာ
သရမရဏအဲဒီ7ခုကိုမှတ်ထားပဲဒါစာရိမအများကြီးတော့လို့ရှိတယ်အဲ့ဒီမြတ်စွာဘုရားအလောင်းဟာအဲ့ဒီတစ်ခုတစ်ခုပေါ်မှာဒီအဝိဇ္ဇာဟာမမြဲဘူးအနိစ္စနော်ဆင်းရဲတဲ့ဒုက္ခအစုံမရဘူးအနတ္တဆိုပြီးတော့အဲဘာလို့အနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တသင်္ခါရရာအနိစ္စဒုက္ခအနတ္တဝိညာဉ်အနိစ္စဒုက္ခအနတ္တလို့အတိတစ်ခုစီတစ်ခုစီဆိုအချိန်ပေါင်းများစွာဂတိနဲ့ချိန်ပြီးတော့အချိန်ပေါင်းများစွာวิปัตตนาชุပြီးတော့မှဖျားဖြစ်လာတယ်เนาะအေးဒါမှမဟုတ်တို့ဖျားလို့မဟုတ်တဲ့ပုံကိုယ်တွေကြတော့ဒီလိုပဲလောက်အောင်မလားပရိသတ်တပုပ္ပကိုနားလည်မှပဲတရားအထုတ်လို့ဖြစ်မှာလားဟိုတရားထူးရမှာလားဒီလိုမဟုတ်ပါဘူးเนาะသိတာလည်းကောင်းပါရဲ့မသိလည်းပဲကိစ္စမရှိပါဘူးအဲကဲဒါပရိသတ်တပုပ္ပရဲ့အကျဉ်းချုပ်ဒေသနာပေါ့เนาะကံသာဓုခေါ်လိုက်ကြ